တမရော်အနေနဲ့လွတ်လပ်ပြီးတရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားပြီးရွေးကောက်ပွဲရလဒ်ကိုလက်ခံသွားမယ်လို့တမရော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမေအောင်လှိုင်ကစာနယ်ဇင်းကောင်စီနဲ့တွေ့ဆုံခြင်းပြောဆိုလိုက်ပါတယ်ဒီလိုပြောဆိုလိုက်တဲ့အပေါ်တမရော်ရဲ့တမိုင်းအစဉ်အလာကောင်းစီကိုကိုပြောတဲ့စကားကိုဂရုတည်ဖို့လိုတယ်လို့သတင်းသမားတွေကထောက်ပြကြပါတယ်အရင်ခေ ရှိပါတယ်။သေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမွန်ကတင်ပြထားပါတယ်ရှင်
။ဟုတ်ပါတယ်။တက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့မြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီတာဝန်ရှိတဲ့သူတွေနေပြည်တော်မှာရှိတဲ့ကာကွယ်ရေးဝန်ကြီးဌာနမှာတနင်္လာနေ့ကတွေ့ဆုံခဲ့တဲ့အချိန်တက်မတော်အနေနဲ့လွတ်လပ်ပြီးတော့တရားမျှတမှုရှိတဲ့ရွေးကောက်ပွဲဖြစ်ဖို့လိုလားပြီးတော့ရွေးကောက်ပွဲရဲ့ရလဒ်ကိုလက်ခံသွားမှာဖြစ်တယ်လို့ပြောဆိုခဲ့ကြောင်းမြန်မာနိုင်ငံစာနယ်ဇင်းကောင်စီယာယီရဲ့အတွေ့အမှုကိုကျော်မင်းစွေကပြောပါတယ်
။သူကတော့ဟိုရွေးကောက်ပွဲ free and fair ဖြစ်ဖို့အတွက်တက်မတော်လည်းလိုလားတယ်ပေါ့နော်။ဒါသူတို့ဖျံဖဲဖြစ်မယ်လို့လည်းယုံကြည်ပါတယ်ပေါ့တမရုံနေနဲ့လည်းဖျံဖဲဖြစ်ဖို့အတွက်အနေနဲ့နေရာမျိုးဝိုင်းပြီးတော့နေနေပေါ့နော်တနင်္လာနေ့ရုပ်ောက်ပွဲကော်မရှင်ကရောဆောင်ရွက်နေတယ်တမရုံနေနဲ့လည်းအဲ့ဒါကိုတနင်္လာနေ့ဝိုင်းပြီးတော့ကူညီပံ့ပိုးမယ်ပေါ့နော်
တက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကရွေးကောက်ပွဲရလဒ်ကိုလက်ခံသွားမှာဖြစ်တယ်လို့ပြောဆိုချက်အပေါ်မှာတက်မတော်အနေနဲ့ကိုပေးထားတဲ့ဂတိတီမသာတက်ရဲ့သမိုင်းအစဉ်လာကောင်းမှာမို့အပြောနဲ့လက်တွေ့ညီအောင်လှုပ်ဆောင်စေချင်ပါတယ်လို့ခရီးရက်မဂ္ဂဇင်းရဲ့အက်ဒီတာကိုပြည့်သွေးနိုင်ကပြောဆိုပါတယ
်ဂတိပေးတဲ့ဆိုတာစကလုံးဖြစ်တယ်လीလက်တွေ့ရောဘယ်လိုလဲပေါ့လက်တွေ့ရကိုရည်ကြည့်ပါတယ်အဲ့လက်တွေ့ကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်လောဆယ်ဆောင်ရွက်နေတဲ့လက္ခဏာရက်တွေကိုကြည့်လို့ရပါတယ်ဥပမာ436လို့ပါမျိုး436ကိုမပြင်ဖို့တက်မတော်အဓိကမဲပေးခဲ့တယ်ကံကိုခဲ့လို့နောက်တစ်ခုကဒီတန့်ခတ်ရေးပါတီပြင်မှာအပြန်ကြီးကိုကင်တွယ်ခဲ့ပုံရှိရင်လေဒါအတမရောဟာဘယ်လိုသဘောထားရှိတယ်ဆိုတာကိုသိရမှာပါအဲ့တော့နည်းနည်းလေးနောက်ကြောင်းပြန်ကြည့်လို့ရှိရင်လေဥမာအပြင်1990ရေကောက်ပွဲပေါ့ရေကောက်ပွဲမတိုင်ငယ်ရဆိုလို့ရှိရင်ခင်ဗျာကာကွယ်ရေးစုဖြစ်တယ်ဘူတူကြီးစောမောင်ကပါပြောခဲ့လဲဆိုလို့ရှိရင်သူတို့ဟာရေကောက်ပွဲပြီးလို့ရှိရင်အနိုင်ရတဲ့ပါတီကိုအာဏာလွှဲပြီးတော့တမရောစစ်ကံရအောင်ပြန်မယ်ဆိုပြီးတော့လူပြီးရှင်ကြအတိုင်းတူပြီးပြောခဲ့တာပါပဲတမရောကကိုဒီတရားအောင်နေလေဒီလိုမျိုးဂတိပေးတာကိုပဲသိစုပါတယ်ဆိုတော့အဲ့ဂတိကိုသိအောင်ကောင်းတဲ့ဖော်ဘူးလေလို့ပါတယ်ဒါဟာသမိုင်းနဲ့ဖြူပြီးတော့မှတ်တမ်းပြင်မဲ့ကိစ္စတွေပါ
တမရောကကွယ်ရေးဝန်ကြီးဌာနဘက်ကသတင်းမှန်ထုတ်ပြန်ရေးသတင်းအဖွဲ့ကိုဖွဲ့စည်းပြီးတော့တက်သတင်းတွေဖြန့်ဝေနေပြီးတမရောကကွယ်ရေးဦးစီးချုပ်ကိုယ်တိုင်ပြည်တွင်းပြည်ပသတင်းမီဒီယာတွေနဲ့တွေ့ဆုံမေးမြန်းခန်းတွေလုပ်တယ်လို့သတင်းမီဒီယာသမားတွေနဲ့တက်တို့အကြားအရင်ခေတ်တည်းနဲ့မတူပဲပို့ပြီးတော့မှထိတွေ့နီးစပ်လာတဲ့အနေအထားဖြစ်လာနေတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီကကိုကျော်မင်းစွေကပြောပါတယ
်။သတင်းမီဒီယာတွေအပေါ်မှာသူအလေးနဲ့ထားတယ်လို့ယူဆတယ်။ဒါဖြစ်လို့လဲဆိုတော့ကောင်စီဟာသတင်းမီဒီယာတွေကိုစားပြုပြီးတော့အဓိကဖွဲ့စည်းထားတဲ့ကောင်စီဖြစ်တယ်။ဖြစ်တဲ့ကောင်စီနဲ့ဒါဆုံးဖြတ်ချင်းတွေ့တယ်ဆိုတာတက်မတော်ကဝေးဦးမျိုးတယောက်အနေနဲ့ဒီလိုနေပေတစ်ခုပေါ့နော်ဒီမီဒီယာနဲ့ပတ်သက်တဲ့နေပေအပေါ်မှာကိုစားပြုတဲ့ကောင်စီလေးချင်းတွေ့တယ်ဆိုတာဒါဟိုတော်ရုံတန်ရုံမလေးထားမှုမဟုတ်ဘူးလို့ယူဆတယ်
အခုလိုတက်မတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသတင်းမီဒီယာသမားတွေနဲ့ပို့ပြီးတော့မှထိတွေ့ဆက်ဆံလာတဲ့အပေါ်ကြိုးစိုးပေမဲ့လို့တက်မတော်ရဲ့ဝါဒဖြန့်ချီရေးအဖြစ်မီဒီယာအနေနဲ့အသုံးချခံမဖြစ်ဖို့လိုတယ်လို့လည်းသတင်းအက်ဒီတာတဦးဖြစ်တဲ့ကိုပြည့်သွေးနိုင်ကအကြံပြုပါတယ
်။တက်ဟာပြည်သူတွေနဲ့ကင်းကွာလာတယ်။တက်ကပြည်သူတွေကဘီလိန်လို့မြင်လာတယ်ပေါ့။အဲဒီခါကျတော့အဲ့ဒါတွေကိုချေဖြတ်ဖို့ဆိုလို့ရှိရင်သတင်းမီဒီယာတွေတုံးပြီးတော့မကြာခဏပြေဆုံးပြီးတော့သူတို့ရဲ့အမြင်တွေသဘောထားတွေကိုပြောဖို့လိုတယ်တင်ပြဖို့လိုတယ်ဖြန့်ချိဖို့လိုတယ်တနည်းအားဖြင့်တမတော်ရင်းနဲ့ဒါဝါဒဖြန့်ချိရေးအတွက်ပုံပြီးလုံဆောင်လာတယ်လို့မြင်ပါတယ
်တမတော်ကာကွယ်ရေးဦးစီးချုပ်ဘက်ကသတင်းစာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့နေပြည်တော်မှာတွေ့ဆုံခဲ့တော့ကငြိမ်းချမ်းရေးတည်ဆောက်နေမှုဖြစ်စဉ်မှာအပြစ်ခတ်ရစေးရေးစာချုပ်လက်မှတ်ရေးထိုးနိုင်မှုတိုင်းရင်းသားအဖွဲ့တွေနဲ့ထပ်မံတွေ့ဆုံမှုရှိနေတဲ့တက်ရဲ့သဘောထားနောက်ဖက်ဒရယ်တမတော်ဆိုတာကိုနိုင်ငံရဲ့အခြေအနေနဲ့မကန့်ညီလို့လက်မခံကြောင်းဖွဲ့စည်းပုံပြင်ဆင်ရေးအတွက်ပြင်ဆင်သင့်တဲ့အချိန်မှာပြင်ဆင်ဖို့အတက်အနေနဲ့လူလားကြောင့်ကိုပြောဆိုခဲ့ပါတယ်။ဒါအပြင်တက်မတော်ပိုင်းစီးပွားရေးလုပ်ငန်းတွေကိုအချိန်အခါတင့်ရင်အများပိုင်းလုပ်ငန်းတွေအဖြစ်အသွင်ပြောင်းလဲဆောင်ရွက်သွားမှာဖြစ်ကြောင်းနဲ့တက်ကနေသိမ်းဆည်းထားတဲ့လဲမြေအေက2သိန်းကျော်ကိုလည်းပြန်ဆွတ်လွတ်ခဲ့ကြောင်းတက်ကိုဘယ်သူကမှဖိအားပေးထားတာမရှိကြောင်းသာသဖြင့်စာနယ်ဇင်းကောင်စီတာဝန်ရှိတဲ့သူတွေနဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်တို့တွေ့ဆုံချိန်မှာပြောဆိုခဲ့ပါတယ်လို့မြန်မာနိုင်ငံစာနယ်ဇင်းကောင်စီဘက်ကလည်းသတင်းထုတ်ပြန်ထားပါတယ်ရှင်။